နိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးဆက်ခံရသူကတိုးလာနေပြီးနောက်တစ်ချော့ပြန်ပြီးဖြစ်မှာကိုသတိပေးနေတဲ့ကြားကပဲဒီရောဂါမပြန့်ပွားအောင်ကန့်သတ်ထားတာတွေကိုစပြီးဖြေလျှော့ပေးနေကြပါတယ်။တနင်္လာနေ့မှာဒီရောဂါနောက်ထပ်အကူးဆက်ခံရသူ3600လောက်ရှိလာနေတဲ့အိန္ဒိယနိုင်ငံကမတ်လကတည်းကပိတ်ထားတဲ့ရထားလမ်းကြောင်းတချို့ကိုအင်္ဂါနေ့မှာပဲပြန်ပြီးဖွင့်ပေးလိုက်ပါတယ်။ရုရှားနိုင်ငံမှာလည်းအခုဆုံးဒီရောဂါအကူးဆက်ခံရသူက23,200ကျော်နဲ့ American ပြည်ရင်ဒုတိယအများဆုံးဖြစ်လာနေပြီးအကူးဆက်ခံရသူအရေအတွက်တိုးလာနေတဲ့ကြားကပဲကန့်သတ်ထားမှုတချို့ကိုအင်္ဂါနေ့ကစပြီးတဖြည်းဖြည်းဖြေလျှော့ပေးလိုက်ပါတယ်။ American နိုင်ငံကတော့ CDC စစ်တမ်းအရအခုချိန်ထိကမ္ဘာမှာအကူးဆက်ခံရသူအများဆုံးနဲ့သေဆုံးသူ8,000လောက်ရှိနေတာကြောင့်ဒီကရောဂါကိုမထိန်းချုပ်နိုင်ခင်မှာပုံမှန်လုပ်ငန်းတွေပြန်ပြီးလုပ်ခွင့်ပေးလိုက်ရင်မလိုလားအပ်တဲ့တေဆုံးမှုတွေနဲ့ဒုက္ခတွေပြန်ပြီးရောက်နိုင်တယ်လို့အင်္ဂါနေ့အထက်လွတ်တော်ကျမ်းနာပွဲမှာထိတ်တန့်ကူးဆက်ယောဂဆရာပညာရှင်အန်သိုနီဖောက်ချီကသတိပေးခဲ့ပါလေ။ကမ္ဘာတစ်လောကအစိုးရတွေဟာဒီယောဂပိုးထပ်ပြီးမပြန့်ပွားအောင်ကန့်သတ်မှုအသစ်တွေပဲထပ်ပြီးချရမလား။ဒါမှမဟုတ်ကိုယ်နိုင်ငံသားတွေကိုပုံမှန်လူမှုဘဝလှုပ်ရှားခွင့်တချို့အတွက်ခွင့်ပေးရမလားဆိုတာကိုချိန်ထိုးနေကြစေဖြစ်ပါတယ်။